စနေညပိုင်းတဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ဒီကနေ့ကျွန်တော်ဆွေးနွေးမယ့်အဓိကအကြောင်းကတော့အခုလက်တလောမြန်မာနိုင်ငံကိုရောက်နေတဲ့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာ2 Goods လဲ Thomas Uhe Kantana ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပါတယ်။အဓိကချက်ကတော့ဒီ Mr. Kantana ဟာမြန်မာနိုင်ငံအခုပြည်ပြောင်းလဲမှုတွေမတိုင်ခင်လေကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုအဓိကကုလသမဂ္ဂဘက်ကနေပြီးတော့ဆောင်ရွက်ပေးနေတဲ့စုံစမ်းစစ်ဆေးမှုတူဖြစ်ပါတယ်။အဲ့ဒီချိန်ကာလမှာမြန်မာဒီဒီမိုဆီအင်အားစုလူ့ခွင့်ရေးဖွဲ့ရဲ့အားကိုယုံကြည်မှုကိုခံသူဖြစ်ပါတယ်။ဒါပေမဲ့အခုဒီတစ်ခေါက်လာတဲ့ချိန်မှာတော့ထူးခြားခြား Mr. Kantana ကိုကျွန်တော်ဆန္ဒပြတာတွေလည်းကြုံရပါတယ်။လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ Mr. Kantana ဟာဗက်လိုက်မှုရှိတယ်ဆိုပြီးတော့ဝေဖန်တဲ့အတန်ဒီလည်းကျွန်တော်တော်များကြားရပါတယ်။အရင်တော့ဆိုရင်တော့အုပ်ချုပ်တဲ့ဒီအစိုးရဘက်ကပဲပြောတာပါ။အခုနောက်ပိုင်းတော့သူလူမှုဖွဲ့စည်းတွေလူမှုတိုင်းဝိုင်းချုပ်ကနေဆွဆွဲတန်တွေလည်းရှိပါတယ်။အဲ့တော့ကျွန်တော်ဒီဆွေးနွေးပွဲမှာတော့အဓိကတော့ Mr. Kantana ဒီတစ်ခေါက်လာတဲ့ခီးစဉ်မှာထူးခြားခြားအခြေအနေလေးတွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်။တဦးကတော့ဥအောင်မျိုးမင်းဖြစ်ပါတယ်။သူကတော့ Equality မြန်မာအဖွဲ့အစည်းကညွှန်ကြားမှုဖြစ်ပါတယ်။လက်ရှိအဖြစ်မြန်မာနိုင်ငံမှာပဲအခြေချတာပါ။နောက်တူကတော့ဒီ APP နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းကဒီတွဲပဲတွေ့မှုကိုဘူကြီးဖြစ်ပါတယ်။ကိုဘူကြီးကဒီနိုင်ငံရေးကျင်းသား issue တွေလှုပ်ဆောင်နေတယ်လို့ပဲလူခွင့်ရေးနဲ့ပတ်သက်လို့တက်ကြွကြွဆောင်နေတယ်တူလည်းဖြစ်ပါတယ်။ကျွန်တော်တို့ telephone line တွေတိတ်မကောင်းလှပါဘူး။မကောင်းလှတဲ့ခါကျတော့ကျွန်တော်ရနိုင်တဲ့တော့လူကိုတင်ပြီးတော့ခေါ်ပြီးတော့ဆွေးနွေးပါမယ်။ဒီဆွေးနွေးပွဲအတွက်တချို့စာရီတော်များများပေးပို့လာတဲ့တော်ရရှင်တွေလည်းရှိပါတယ်။တချို့ကျတော့နည်းနည်းလေးရဟန်းဆန်းဆန်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ပေါ်ပြရတိတ်ခတ်ပါတယ်ခင်ဗျ။သူတကယ်တမ်းဟိုကောင်းမွန်မွန်အပြုသဘောနဲ့ဝေဖန်ပြီးရေးသားမယ်ဆိုရင်ကျွန်တော်တို့ဖော်ပြလွယ်ကူပါတယ်။ရိုင်းစမ်းစမ်းရေးသားတဲ့အခါမှာကျွန်တော်တို့တော့ရှင်ကြီးများနဲ့နားထောင်ရတဲ့အခါမှာကျွန်တော်ဖော်ပြဖို့သိက်ခတ်ပါတယ်။အခုအရင်ဆုံးကျွန်တော်လေးလိုက်ပေါ်မှာကုဘူကြီးရှိပါတယ်။ကုဘူကြီးကြားမယ်ထင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကြားပါတယ်
။ဟုတ်ကဲ့ကုဘူကြီးခုနကကျွန်တော်ပြောသွားလို့ပေါ့ Mr. Kantana ကဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်လာတဲ့ဝေဖန်တာတွေလက်ခံရပါတယ်ချီးကျူးတာတွေလက်ခံရပါတယ်။ကျွန်တော်တခုအဓိကမေးချင်တာကဒီ Mr. Kantana ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ပေါ့ကိုဘူကြီးရဲ့ယူဆချက်ဒီ Mr. Kantana ရဲ့ကုလသမဂ္ဂရဲ့လူခွင့်နဲ့ဆောင်တဲ့အခမ်းကဏ္ဍကမြန်မာနိုင်ငံနဲ့ပတ်သက်လို့ကအခုကဘယ်လောက်ထိရှိသေးလဲဆိုတော့ကမြန်မာနိုင်ငံမှာပြောင်းလဲတွေရှိလာပြီးလူခွင့်ရေးဖွဲ့စည်းတွေလည်းဝင်ပြီးလှုပ်ရှားလို့ရနေပြီဆိုတဲ့အနေအထားမှာ Mr. Kantana ရဲ့အခမ်းကဏ္ဍကဘယ်လောက်ထိရှိရလို့ယူဆရပါလဲဟိုအဲ့
ဒီမှာတော့ဒီ Mr. Kantana ကိုခန့်ထားတာကမြန်မာနိုင်ငံဟိုကုလသမဂ္ဂလူခွင့်ရေးကော်မရှင်ကနေဆိုတော့ Kantana ကိုခန့်ထားတာအဲ့တော့ကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်မှုရှိစေဖို့စုံစမ်းစစ်ဆေးဖို့ဖြစ်ပါတယ်။သူကဒီမြန်မာနိုင်ငံမှာနိုင်ငံကိစ္စတွေထွက်ပေးပါလို့လူ့ခွင့်ရေးအခြေအနေကဘာလို့ပါလို့ပြောခွင့်ရှိတာဟိုအမေပေးခွင့်မရှိပါဘူး။ဒါပေမဲ့သူလူ့ခွင့်ရှိတာကသူ့ရဲ့စုံစမ်းစစ်ဆေးတိုးရှိချက်တွေကိုကုလသမဂ္ဂအထွေထွေညီလာခံမှာပဲဖြစ်ဖြစ်ကုလသမဂ္ဂဒီလူ့ခွင့်ရေးကော်မရှင်ဟိုလူ့ခွင့်ရေးကောင်စီမှာပဲဖြစ်ဖြစ်ပေါ့။ဒါတွေကိုအစီအစဉ်ကဏ္ဍတွေတင်ပေးရတယ်။တင်ပေးပြီးတဲ့ခါကျတော့မှဒီနိုင်ငံတွေရဲ့ခေါင်းဆောင်တွေကမြန်မာနိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူ့ခွင့်ရေးအခြေအနေတွေကိုဆုံးချရတာဖြစ်ပါတယ်ဆိုတော့ကြာသူ့ရဲ့ဟိုလုတ်ပိန်ခွင့်ကစုံစမ်းစစ်ဆေးဖို့ဖြစ်ပါတယ်သူကဆုံးဖြတ်နိုင်ခွင့်တခုမှမရှိပါဘူးဒါတို့တော့ကျွန်တော်တို့ဒီကြာကိုနားလည်တာမှဖြစ်မှာပ
ါဟုတ်ကဲ့ခင်ဗျကျွန်တော်ဥအောင်မျိုးမင်းလည်းလီလိုင်းပေါ်ရောက်နေပါပြီဥအောင်မျိုးမင်းကြားရမယ်ထင်ပါတယ်ခင်ဗျကျွန်တော်ခုနကပြောလို့ပါ Mr. Kantana ရဲ့ဒီတစ်ခေါက်လာတဲ့ခီးစဉ်မှာချီးကျူးတဲ့သူတွေကဝေဖန်တဲ့သူကိုကျွန်တော်တို့မျိုးမျိုးကြားရပါတယ်ခင်ဗျကျွန်တော်သိချင်တာကမြန်မာနိုင်ငံလူ့ခွင့်ရေးနဲ့ပတ်သက်လို့အခုနောက်ပိုင်းပြောင်းလဲလာမှုအချို့မှာအကောင်မျိုးမျိုးတို့ပါဝင်လူခွင့်ပညာပေးနိုင်တဲ့အဖွဲ့အစည်းတွေလူခွင့်အဖွဲ့အစည်းတွေထဲသွားပြီးတော့လှုပ်ဆောင်ခွင့်လည်းရနေတဲ့အခြေအနေမျိုးမှာ Mr. Kantana ရဲ့အခမ်းကဏ္ဍသူ့ရဲ့လှုပ်နိုင်ခြေကဘယ်လောက်ထိအရေးပါနေလို့မလဲအရေးပါနေလို့မလားကောင်မျိုးမျိုးဘယ်လိုယူဆပါလဲ
အခုချိန်ကြည့်ရတော့သူ့ရဲ့စီးရီးစဉ်ကအရေးပါနေလို့မှာပဲကွန်ပလက်ဆိုတော့သူ့အနေနဲ့စီးရီးစဉ်ကခဏခဏပြောတယ်လို့လည်းလေးလာစုံစမ်းမှုတွေဘယ်လိုလုပ်ပါမလဲလုပ်တဲ့ပုံမှာသူ့ရဲ့တွေးရှိချက်တွေဒါနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ဘာတွေလုပ်တင်လဲနိုင်ငံကအတိုင်းအတိုင်းညီညီကိုဘာလို့လက်ရှိနေဆိုတဲ့အစီအစဉ်စာကိုကုလသမဂ္ဂရဲ့အရှိန်အဟုန်လာကမှာတော့နောက်နေ့မှာရှင်းပြမယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပြကြရတဲ့မြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့လူ့ခွင့်ရေးအခြေအနေတွေကိုသူ့ရဲ့သုံးသပ်မှုနဲ့အစဉ်ကဘာကတိအောင်ပတ်မှန်ပြကြနိုင်တဲ့အမေရိကန်မျိုးကသူ့အခုချိန်ကြီးတော့ရှိနေတော့မှာပဲဒါပေမဲ့ဒီကရဲ့မစ္စတာတို့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအခြေအနေသုံးနေမှုတခုရှိပါတယ်အဲ့တော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကတိုးတက်ပြောင်းလဲလာတဲ့အတွက်အခုလိုမျိုးလူ့ခွင့်ရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရာရှိ Mr. Kantana လို့ဒီမျိုးဆက်လက်ထားဖို့လိုအပ်တော့ဘူးပုံမှန်ဖြစ်တဲ့မိမိတကြီးနိုင်ငံတိုင်းအလက်ကျဒီသုံးသပ်ရတဲ့ UPR လုပ်ငန်းစဉ်မှာပဲဆက်ဖို့လိုအပ်တယ်ဆိုတဲ့အချက်မျိုးအချို့နိုင်ငံတွေကပြင်ကြတာရှိတယ်အဲ့တော့ဒီနှစ်အထိကတော့သူ့ရဲ့လုပ်ပိုင်ခွင့်ကရှိနေတော့မယ်သူ့ရဲ့အစီအခံစာကလည်းအရေးကြီးလို့မယ်နောက်နှစ်မှာကတော့ဘယ်လိုဖြစ်လာမလဲဆိုတာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပါတဲ့နိုင်ငံရဲ့ဆုံးဖြတ်ချက်ပေါ်မှာတော့မူတည်ပါလိမ့်မယ်ခင်ဗျာ
ကောမျိုးမင်းကဘယ်လိုယူဆလဲတူချင်းရဒီမစ္စတာကင်နာနာအထူးလူခွင့်အထူးကိုယ်စားဆိုပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆက်ထားဖို့လိုနေသေးလားမလိုတော့ဘူးလားခုနပြောလို့ပေါ့အငင်းပွားနေကိစ္စမှာအခုအချိန်ဒီမျိုးမှာ
ခုချိန်ကြီးကတော့လူနေတာပြီးဘာလို့ဆိုတော့ကျွန်တော်တို့ဒီမှာဒီလူခွေးဆိုင်ရာတချို့လုပ်ငန်းတွေကတော့အရင်ကစာလာလို့ဖြစ်နေတချို့လုပ်ငန်းတွေတချို့ပြဿနာရာဆက်လက်တည်ရှိနေတော့မယ်ခုမှပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အရင်ကတော့လေကျွန်တော်တို့ဒီအတ္တမလောကစိတ်ခိုင်းတာတွေအတ္တမကလေးစိတ်သာစိတ်ခိုင်းမှုတွေအရင်ကတည်းကညှောနေသွားပြီမယ်ကလေးလူကမှစိတ်ချတယ်ဆက်လက်ရှိနေတော့မယ်ဘာသာကျွန်တော်တို့လျော်လေးစိတ်ဆဲမှုနဲ့လေသမားတွေအလုပ်သမားတွေပေါ်မှာအခွင့်အရေးထောက်ခံရတဲ့ဖြစ်ဖြစ်ပြီးဆက်လက်ရှိနေတော့မယ်အကျဉ်းနိုင်ငံရေးအကျဉ်းသားတွေကိုသွတ်ပေးတယ်လို့ပြောပြီးမြန်မာပြည်မဲ့ပုံစံနဲ့သွတ်ပြီးတာနောက်ထပ်ပေါ်လာတဲ့ဥပဒေဖြစ်ပြီးမြန်မာနိုင်ငံရေးအကျဉ်းသားတွေကိုထပ်မံဖမ်းဆီးနိုင်တဲ့ပုံစံမျိုးဖမ်းဆီးမဲ့ပုံစံမျိုးတွေဖြစ်လာတာကကျွန်တော်တို့တိုင်းပြည်မှာတခြားနိုင်ငံတွေလိုတာမန်လူခွင့်ကြီးချီမီမရောက်သေးဘူးဆိုတာဖော်ပြနေပါတယ်အထူးသဖြင့်နောက်ပိုင်းမှာပေါ်ပေါက်လာခဲ့တဲ့ဒီကျွန်တော်တို့ဒီအသေးဆွဲဆိုင်ရာဥပဒေတွေဖွဲ့စည်းပုံစံရာဥပဒေတွေကအရင်တော့ရှိထားပြီးတဲ့အာနာရှင်အောက်မှာရှိတဲ့ဥပဒေကြီးကိုပဲအမိကျောင်းပြီးပြန်လဲအသက်သေးနာရှိရတဲ့တကယ်တမ်းဒီဥပဒေသာပြည်လာမယ်ဆိုရင်လူခွေကြီးရဆက်မှန်ဆိုးရွားတဲ့ပုံစံမျိုးဖြစ်လာတဲ့အတွက်ဒါကိုစောင့်ကြည့်ဖို့အခုချိန်ကျတော့ဒီလိုအပ်နေတော့မှာပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်သရရှင်တွေလှည့်ပေးခြင်းပါတယ်ခုနကျွန်တော်ပြောလို့ဆွေးနွေးတဲ့အခါမှာအပြုသဘောဆောင်ပြီးတော့အများလဲနားထောင်နိုင်မဲ့စကားသုံးလုံးနေနဲ့ဆွေးနွေးကြဖို့ကျွန်တော်မြစ်တရခံလို့ပါတယ်ကျွန်တော်ခုနပြောသလိုပါကျွန်တော်တို့ရှိရောက်လာတဲ့စာတော်များမှာဟိုဖော်ပြမှုမသိတဲ့အသုံးနှုန်းတွေပါလို့တချို့ဖော်ပြနေမှာမဟုတ်ပါဘူးအခုကျွန်တော်အရင်ဆုံးဦးလှမြစ်ကိုကျွန်တော်လေးလိုက်မော်တင်ပါမယ်ဦးလှမြစ်ကတော့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌတေးရမျိုးကပါတယ်ဦးလှမြစ်ကြားမှာထင်ပါတယ်ခင်ဗျဟုတ
်ကဲ့ကြား
ဟုတ်ကဲ့မစ္စတာကင်နာနာခီးစင်နဲ့ပတ်သက်လို့ဦးလှမြစ်ရဲ့အမြင်နောက်မေးမြန်းခြင်းလည်းမေးမြန်းလို့ရပါတယ
်မစ္စတာကင်နာနာကသူခရက်ခီးစင်နဲ့ပတ်သက်ပြီးတော့သူတိုးပိုးဝင်ကိုသူပြောပါတယ်အဲ့ဒီထဲမှာကသူရခိုင်တွားမယ်ဟာလာကချင်းကြီးနဲ့မိတ္တိလာနော်အဲ့ဒီမှာတော့သူကဒီလူနေစုနဲ့လူများစုကမှခုဖြစ်ခဲ့တဲ့ကိစ္စတွေကိုသူလေ့လာမယ်ပေါ့နော်နောက်တစ်ခါချင်းပချင်းရှမ်းကိုလည်းသူတွားမယ်အဲ့ဒါကရွေချက်ကသူကဟာလာအခြားသူကျွန်တော်ခရိယန်တို့ဘာလို့စသဖြင့်နော်အဲဒီကိုယ်ပဲတဲ့ဘာသာတွေနဲ့တိုင်းသားတွေရဲ့လူခွင့်ရေးခြေနေတယ်သူလေ့လာမယ်လို့ပြောပါတယ်အဲ့တော့ဆိုလိုတာကကျွန်တော်တို့ဒီမှာဖြစ်နေတဲ့ဥစ္စာကတော့နှစ်ပိုင်းပေါ့နော်ဟိုပထမပိုင်းကတော့ဟာလာရခိုင်မှာရှိတဲ့ဟာလာတိုင်းသားဖြစ်မဖြစ်ဟာလာဒီနိုင်ငံသားဖြစ်မဖြစ်ဆိုတဲ့အပိုင်းကတပိုင်းပေါ့နော်ဒုတိယပိုင်းကကျွန်တော်တို့ဒီပြည်မမှာအခုရှိနေတဲ့နိုင်ငံသားဖြစ်ပြီးသားကျွန်တော်တို့ဟာလာဒီအစ္စလာမ်ဘာသာဝင်တွေရှိတယ်ဟိန္ဒူဘာသာဝင်တွေရှိတယ်တရုတ်ဗုဒ္ဓဘာသာဝင်တွေလည်းရှိတယ်ဟာလာဆိုတော့အဲ့ဒီလူနည်းစုတွေကလည်းပဲကျွန်တော်တို့နိုင်ငံသားတွေလည်းဖြစ်ပြီးသားဖြစ်တဲ့အတွက်တို့ဟာနိုင်ငံသားအခွင့်အရေးကိုတော့ကျွန်တော်တို့ဒါပေးရမှာပါပဲ။ကောင်းဆိုတော့ကမ္ဘာစံနဲ့ပဲကျွန်တော်တို့ကြည့်ပြောရမှာလေ။ဆိုတော့ဒီစကင်ဒါနာဟာအဲ့ဒီကိစ္စတွေကိုဟာလာဥမာသူမိတိလာပါညာသွားပြီးလေ့လာမယ်ဆိုရင်လည်းကျွန်တော်တို့ကဒါကိုအပြုသဘောနဲ့ပဲကြိုဆိုပြီးတော့ဟလာဒီလိုလိလာတဲ့အခါမှာသူဘာတွေတွေ့နိုင်လို့နော်ဆိုတော့ကျွန်တော်ပြောချင်တာကတော့တခြားမဟုတ်ဘူးဒီကျွန်တော်တို့ဒီမှာမှဖြစ်လာတဲ့ကိစ္စရောပြည်နယ်တွေမှာဖြစ်တဲ့ကိစ္စတွေမှာသောသောပိုင်းကကျွန်တော်တို့လူမျိုးကအများသောအဖြစ်ကဒီစိုက်ကျိုးရေးနဲ့ခြေခံတဲ့လူမျိုးဖြစ်ပါတယ်အဲ့တော့ဒီရေကြီးရမျက်နှာချွေလာတဲ့လူတွေကြတော့မြို့ပြမှာခြေစိုက်ပြီးတဲ့အခါကျတော့တို့ကဒီကုံတွယ်ရေးနဲ့စက်မှုမှာလုံရင်းနဲ့တို့စီးပွားရေးကွန်ပျူတာအဲ့တော့ရေရှည်မှာကျွန်တော်တို့စီးပွားရေးကွန်ဟာချက်ကြီးလာတဲ့အတွက်အခုလိုဖြစ်တယ်လို့ကျွန်တော်ကတော့ခံယူပါတယ်အဲ့တော့မစ္စတာကန်ဒါနာကိုလည်းပဲကျွန်တော်တို့ကဒီလိုကွန်ဟာချက်တွေကိုဟာလာပျောက်သွားအောင်လို့နိုင်ငံတကာအကူအညီတွေပေးပါလို့ကျွန်တော်ကတော့ပြင်ပြပြီးဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးပါဦးလာမြင့်ကဒီမကြခင်ကဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးကိစ္စတွေကိုအဓိကဟိုစောင့်တင်ပြီးတော့ပြောပွန်ရပါတယ်ကျွန်တော်ဦးလာမြင့်ပြောခဲ့တဲ့အချက်တကပဲတချို့ဒီကိစ္စကိုကောင်မျိုးမင်းမေးချင်ပါလေဆိုတော့ကတော့အဓိကဒီမစ္စတာကင်နာနာဒီတစ်ခေါက်လာတဲ့အထဲမှာထူးခြားခြားကျွန်တော်သတိထားမိတာကရခိုင်သွားမယ်ရှမ်းသွားမယ်ချင်းသွားမယ်ကချင်သွားမယ်သူတိုင်းသားဒေသတွေကိုတော်တော်လေးအားဆိုင်ပြီးတော့သွားရပါတယ်တိုင်းသားရေးနဲ့ပတ်သက်လို့ပို့ပြီးတော့ဟိုလှုပ်လာမဲ့အနေအထားမျိုးလည်းတွေ့ရပါတယ်ကောင်မျိုးမင်းဘာကြောင့်လို့ထင်ပါလဲဘယ်လိုယူဆပါလဲ
ဟုတ်ကဲ့အခုကျွန်တော်တို့တိုင်းပြည်မှာအရင်တော့ဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားတွေအတင်းအကျပ်လောကစီးပွားရေးကြီးကအရင်စိုက်ခံထိလာတယ်အဲ့ဒီအခုနောက်ပိုင်းမှာကျွန်တော်တို့ဒီခိုင်မာဖြစ်တဲ့ကိစ္စတခြားမိတ်ဆွေများပေါ်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်တော့လူနည်းစုတွေပေါ်မှာဒီလိုမျိုးအကျန့်ဖြစ်တဲ့ပုံစံဖြစ်တယ်လို့တော့ကျွန်တော်တို့ထုတ်ဖော်ပြောဆိုမှုဖြစ်လာတယ်အဲ့ဒီအတန်ကြီးတော်တော်များများဆုံးမြန်ထွက်လာတည်လာတယ်အဲ့တော့သူ့အနေနဲ့နောက်ထပ်မှာဘာသာရေးလူနည်းစုတွေကိုဒီလိုမျိုးပြင်မှုရှိလားလူမျိုးရေးပေါ်မှာပြင်မှုရှိလားဒီချက်တွေကိုသူ့အနေနဲ့လေ့လာဖို့အတွက် ဆိုတဲ့သဘောမျိုးလို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကကျွန်တော်တို့ဖြစ်ခဲ့တဲ့ data တွေမှာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအကျန်းသမှုကြောင့်ဖြစ်လာခဲ့တဲ့တမိုင်းရှိပါတယ်။ကျွန်တော်ဒီနေ့ဘယ်တမရက်ပြီးမပြောချင်ပါဘူး။ဒီအကျန်းသမှုဖြစ်လာလို့ရှိရင်အပြစ်နဲ့ပြည်သူလူထုတွေအများကြီးဒုက္ခရောက်တာဖြစ်ပါတယ်။အဲ့တော့အဲ့ဒီပြည်သူလူထုတွေသူ့ရဲ့ဘူလာမီယာကိုပြန်လဲအခြေချမိထိုင်မှုတွေအစဉ်တန်းကိုအစိုးရအနေနဲ့ဘယ်လောက်ထိလှုပ်ရှားပြီးပြီလဲ။လုံခြုံရေးနဲ့လောက်အကျန်းဖတ်မှုမဖြစ်ဖို့တွေတားဆီးရေးကိုဘယ်လိုမျိုးလှုပ်ဆောင်ထားလဲဆိုတဲ့အချက်တွေကိုလည်းလေ့လာလို့ခြေတဲ့အတွက်အခုလိုမျိုးသွားတယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ချင်းပြည်နယ်ကိစ္စပါ။ချင်းပြည်နယ်ကပထမဦးဆုံးမြန်မာပြည်စီးရေးကျွန်တော်သူသွားလာတာဖြစ်ပါတယ်။ချင်းပြည်နယ်မှာလည်းအရင်လေးကဒီခရီးရန်လူမျိုးတွေကိုခရီးရန်ကိုယ်ပိုင်တဲ့သူတွေကိုဖိနှိပ်မှုရှိတဲ့သူတွေဒီအစီအစဉ်ကဆက်ထားတဲ့အတွက်အဲ့လိုဘာသာရေးပေါ်ရှိကနေပြည်သူကတနေရာထဲမှာလာတာနေရာမှာဖြစ်လာဆဲဆိုတဲ့အချက်ကိုလည်းလေ့လာခြင်းနဲ့သဘောမျိုးဖြစ်လာနေပါတယ်။နောက်တစ်ခုကတော့ချင်းပြည်နယ်ကကျွန်တော်တိုင်းပြည်မှာလို့ရှိတော့ဖွံ့ဖြိုးတိုးတက်မှုအများကြီးနေရာဖြစ်ပါတယ်။အဲ့တော့ဒီနောက်ကလို့ဒီဘက်ကတော့အသိချင်းမကြည့်ရဘူးနှိမ့်ဆက်ချင်းမကြည့်ရဘူးဆိုတော့နိုင်ငံသားနဲ့နိုင်ငံရေးဆိုင်ရာ political civil rights အပြင်အဲ့ဒီ data မှာရှိတဲ့လူတွေရဲ့စီးပွားရေးလူမှုရေးရည်ကျွန်းမှုဆိုင်ရာEconomic social culture right ကိုလည်းသူနဲ့ဆက်ပြီးဒီစဉ်းစားလို့လေသူကအရင်ကစပြီးသူပြောလာခဲ့တဲ့ကင်ညာရေးတရားစီရင်ဆိုတဲ့ right to education တဲ့ဒီတိုင်းနာဒေတာတွေမှာဘယ်လိုမျိုးရှိလဲဆိုတဲ့အချက်ကိုသူနဲ့ပုံမှန်လိုတယ်လို့ကျွန်တော်လည်းနဲ့ခံမှန်းပြီးတော့ပြောပြကြရစေကျွန်တော်
ဟုတ်ကဲ့ကော်မြူမင်းကျေးဇူးပါခင်ဗျာကျွန်တော်လေလိုင်းပေါ်မှာတော့ရှင်တူနောက်ထပ်တင်ပြပါမယ်ထိုင်းနိုင်ငံကပါဦးမင်းထွတ်စစ်မှုထမ်းဟောင်းတူလို့ပြောပါတယ်ဦးမင်းထွတ်ကြားရမယ်ထင်ပါတယ်ခင်ဗျာဆွေးနွေးလို့ရပါတယ်မေးမြန်းခြင်းမေးမြန်းလို့ရပါတယ်ဦးမင်းထွတ်ကြားပါလားခင်ဗျာဟယ်လိုဦးမင်းထွတ်ကြားပါလားဟုတ်ကဲ့ဦးမင်းထွတ်ကျွန်တော်ခေါ်လို့မရပါဘူးလိုင်းကျွန်တော်ခုနကိစ္စနဲ့ပတ်သက်လို့ကိုဘူကြီးကိုပဲမေးလိုက်ချင်ပါတယ်ကိုဘူကြီးကခုနဒီမစ္စတာကနနာနဲ့လည်းကိုဘူကြီးတို့တွေ့ခဲ့ပြီးပြီဆိုတော့ကျွန်တော်နည်းနည်းလေးအဲ့ကိစ္စကနိုင်ငံရေးခုနတော့တိုင်းသားကိစ္စပြောရပါတော့နိုင်ငံရေးချင်းသားကိစ္စလေးနဲ့ပြန်လှည့်ပေးချင်ပါတယ်အဲ့တော့နိုင်ငံရေးချင်းသားတွေနဲ့ပတ်သက်လို့အစ်စိန်ထောင်ကိုလည်းသူသွားတယ်ဒီအချင်းသားအဖွဲ့အစည်းနဲ့လည်းကျွန်တော်တိကျတွေ့ရလို့သိရပါတယ်ခင်ဗျာအချင်းသားရေးနဲ့ပတ်သက်လို့ကသူဗာများအာရုံစိုက်ပြီးတော့ပြောဆိုဆွေးနွေးတာမျိုးရှိပါတယ
်ဟုတ်ကဲ့သူအခုမြန်မာနိုင်ငံရောက်ချင်နေတဲ့အချိန်မှာသူကရခိုင်ပြည်နယ်ဘက်ကအချင်းထောင်တွေကိုလည်းသူသွားတာရှိတယ်။အဲဒီမှာရှိနေတဲ့ဒီအပန်းစီကိန်းကိန်းကန္တာရဲ့အချင်းသားတွေနဲ့လည်းသူတွေ့ဆုံတာရှိပါတယ်။နောက်အင်းစိန်ထောင်မှာရှိတဲ့အချင်းသားကိုလည်းသူတွေ့ဆုံတာရှိပါတယ်။အဓိကသူတို့ကကျွန်တော်တို့ကိုမေးတာကတော့ရခိုင်ဘက်မှာရှိနေတဲ့အထင်းသိမ်းကန်နေရတဲ့ရဟောင်းများစွာတဲ့သူတွေကိုကျွန်တော်တို့ဘယ်လိုသဘောထားသလဲဆိုတဲ့မေးခွန်းမျိုးကိုမေးရရှိပါတယ်။နောက်တစ်ခုကနိုင်ငံအချင်းသားမြန်မာနိုင်ငံမှာဘယ်လောက်ကျန်သေးသလဲ။နောက်နိုင်ငံအချင်းသားတွေကိုဘယ်လိုအချက်လက်တွေနဲ့သတ်မှတ်သလဲ။တယ်လို့ဒီကိုကျွန်တော်တို့မေးဟိုမေးမြန်းတာရှိပါတယ်။နောက်ဆက်ပြီးတော့ဆွေးနွေးတာရှိပါတယ်။ကျွန်တော်ဘက်ကတော့ဟိုနိုင်ငံရေးအကျဉ်းသားအဖြစ်နဲ့ထောင်ချပြည်သက်က124ယောက်ကျန်ပါသေးတယ်။နောက်အဲ့လိုပဲပြင်းထန်ရင်ဆိုင်နေရတဲ့သူတွေကတော့100ကျော်လောက်ကျန်ပါသေးတယ်။ဆိုတော့အဲ့လိုတွေကိုကျွန်တော်တို့ရှင်းပြတယ်။ကျွန်တော်တို့ရဲ့ဒီနိုင်ငံရေးအကျဉ်းသားအတိတ်ပဲစက်မှတ်ချက်ကိုကျွန်တော်တို့သူ့ကိုရှင်းပြတာရှိတယ်။အဲ့ဒီပုံမှာတော့သူလည်းတစ်စုံတစ်ရာလက္ခဏာတွေရှိပါတယ်။နောက်ဒီခိုင်းပြည်နယ်ဘက်ထဲမှာရှိနေတဲ့ဒီအထင်းသိမ်းကဏ္ဍရတဲ့သူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုချိန်ကြီးကန့်ကျွယ်နိုင်ရင်မရှိသေးဘူးဆိုတော့လေကျွန်တော်တို့ဝန်ခံပါတယ်ဒီပါတယ
်ကျွန်တော်တစ်ချက်ကိုဘူကြီးကိုမေးချင်တာကဒီရခိုင်ကိစ္စပါရခိုင်ကိစ္စမှာဒီရခိုင်ပြည်ပခါကြီးဖြစ်စင်မှာဖမ်းဆီးခံရတဲ့လူတော်များရှိပါတယ်အဲ့မှာတချို့ NGO ဝန်ထမ်းတွေလည်းကျွန်တော်သတိထားမိပါတယ်ဒီလူတွေနဲ့ပတ်သက်လို့ရောနိုင်ငံရေးအကျဉ်းသားစီစီကော်မတီတို့ဘာလို့ဒီ list ထဲမှာထည့်သွင်းထားတာမျိုးဆွေးနွေးတာမျိုးရောရှိပါဘူး
ကျွန်တော်တို့ကတော့တချို့တွေကဒီကိစ္စကိုတင်ပြပြီးဆွေးနွေးတာရှိပါတယ်ဒါပေမဲ့အဆိုကတော့ဒီကိစ္စကိုလောလောဆယ်ပါဆွေးနွေးခြင်းသိကြည့်ပုံရတယ်ဘူးဒီဟိုရှုပ်ထွေးနေတဲ့အခြေအနေတွေကြောင့်နောက်မှပဲဆွေးနွေးမယ်ဆိုတော့ပုံစံမျိုးကိုကျွန်တော်တို့ပြောဆိုနေကြရတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်လေးလိုက်ပုံမှာသရရှိတူရှိပါတယ်သူကစကြီးကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ဖွဲ့ရပါတယ်ဒီကချင်ပြည်နယ်ရပါကိုစကြီးကြားရမယ်ထင်ပါတယ်ခင်ဗျ
ဟုတ်
ကဲ့ကျွန်တော်တန်ထွက်တာမှန်းရလားမသိဘူးကိုစကြည်တင်နေနော
်ဟုတ်ကဲ့ဟုတ်
ကဲ့စကြည်ဟုတ်ကဲ့ကိုစကြည်ကအခုကချင်းလူမှုဖွံ့ဖြိုးရေးကွန်ရက်ကဆိုကျွန်တော်တခုပဲကိုစကြည်ကိုအရင်ဆုံးကိုစကြည်အရင်ဆွေးနွေးချင်တာကိုဆွေးနွေးပါဆွေးနွေးပြီးမှကျွန်တော်မေးစရာလေးတခုရှိပါတယ်လက်ရှိကနနာခီးစင်နဲ့ပတ်သက်လို့ပြောပါအောင်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့လက်ရှိကနနာခီးစင်နဲ့ပတ်သက်လို့ရဲ့သဘောထားအမြင်ကဒီဟာကနနာအရေးကြီးတယ်ဒီလိုစကနနာအခုလိုဒီလာရောက်ဒီလာပြည့်စုံစုလို့ခါတာဒီကနနာလို့အပ်တယ်လို့အချင်းလေးဖြစ်တယ်ဥမာအတိတ်ကတည်းကဒီလိုလာဒီဒီကိုရေတပ်တပ်ပြလာဒီဒီကောင်ကတော့ဒါကဒီကနတ်ဒီအပ်တယ်အချင်းမှာဒီလိုလာကြတာကတချို့ဒီဒီဒီအပ်တယ်အားလုံးကတော့ဒီအားလုံးတော့လူလာတယ်လူလည်းလူလာပါတယ်သူအပ်ပါတယ်အဲ့ဒါဝန်တော့ဝန်တားလေးချူစီကြပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ခုနမေးမယ်ဆိုရဲကိစ္စကလည်းကိုစာကြီးပြောတဲ့ထက်မှပါပါတယ်ကျွန်တော်လိုက်စားသွားမယ့်ကိစ္စပိတ်ခံရတဲ့ကိစ္စဒီကိစ္စကဘလို့ဖြစ်တာလဲခင်ဗျကိုစာကြီးတို့ဒီကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အနေနဲ့သိတော့ပေါ့ကျွန်တော်သိရတော့တော့အစိုးရဘက်ကနေပြီးတော့တွားခွင့်မပေးဘူးလို့ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့အဲ့ကျွန်တော်အဲ့ထပ်တဲ့ဟိုတက်အဖွဲ့အစည်းလည်းဒီလာရောက်ဖို့ဟာဒီစုဖို့အဆင်ပြေနေတယ်အ ဲ့ဒီချင်းကဒီကချင်းကလည်းအစိုးရနဲ့တွားရောက်ခွင့်မပြုဘူးဆိုတော့အတန်ကထွက်လာတယ်အဲ့ဒီအမိန့်ကချလာလို့ဆိုတော့ဒါဒီအကြေးအကျေနဲ့ပြီးတော့အခုချိန်မှာဒီဘုံသင်္ချုံမှုဆိုတာအားလုံးကလည်းနေနေတယ်အကြေးနဲ့တာချင်းရှိတယ်လို့ပြောလို့ဒီစားလို့ရတယ်။
တွားဖို့ကကျွန်တော်တခုမြင်ချင်တာတွားဖို့ကလုံခြုံရေးရအခက်ခဲရှိလို့လားကုစားကြီးတို့အဲ့ဘက်ကဘယ်လိုရှိလို့လဲ
။အဲ့ဘက်ကလုံခြုံရေးအတွက်ဘယ်လောက်ရခက်ခဲတော့မရှိဘူးလို့ပြောချင်တယ်။အားလုံးကဒီတွားချက်တူတွေအတိုင်းဟောပတ်တက်လာတော့ဒီတွားရောက်လို့လာဖို့ဒီလိုခွင့်ရတာအမပတ်တယ်ဟာသူကြီးရဲ့ဆိုင်ရာဒါတကအားလုံးပေါ့နော်ဒီအားလုံးကသွားရောက်လို့လာတဲ့အခွင့်အရေးကိုခေါ်ကြတာတွေးထားရဲအဲ့ဒီဒီလိုမျိုးအဲ့ဒီဒီလိုနိုင်ငံတကာလည်းဒီလိုနိုင်ငံတိုင်းမှာရောနိုင်ငံတကာဒီလိုလာသင်္ကတ်ပြောတဲ့ဒီအခြေအနေကိုလိုက်ရှာတော့တဲ့ဒီအမှန်တရားကိုရှာဖို့ရဲအခွင့်အရေးကိုရှာဖို့လည်းဒီလိုတွေတော့အားလုံးကကိုသားတဲ့ပါဝါရှိတာတဲ့အာသွားသူကဒီကအထက်ဆဲတော့မရှိဘူးနဲ့အတောင်းကျတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကော်မျိုးမျိုးကိုမေးချင်ပါတယ်ခုနကချင်ကိစ္စပါကချင်ကလိုင်ဇာမစ္စကနာနာအနေနဲ့လိုင်ဇာဘက်ကိုသွားဖို့ရှိပါတယ်ဒုက္ခတရိန်နဲ့တွေ့ဖို့လဲဒုက္ခတရိန်စခန်းကိုသွားပြီးတော့တွေ့ဖို့လဲသူစီစဉ်ထားပါတယ်ဒါပေမဲ့အာနာဝိုင်းဒီဘက်ကပိတ်ပင်လိုက်လို့သူမသွားဖြစ်ခဲ့ပါဘူးအဲ့တော့တကယ်တမ်းပြောရင်တော့ကချင်နဲ့မြန်မာစုအနေနဲ့ဆိုတာလဲညီငယ်ဆွေးနွေးပွဲတွေတောက်လျှောက်လုပ်နေတာပါလုပ်နေပြီဆိုတော့ဒီအချိန်တွေကဟိုနောက်ပြန်ဆုတ်တဲ့အချိန်တွေမဖြစ်မနေဘူးလားကိုအောင်မျိုးမင်းအမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုတာစီရာရှိတယောက်ကသူတွားချင်တဲ့နေရာတွေကိုပထမဆုံးအစိုးရကိုပြင်ပြရပါတယ်။ပြင်ပြတဲ့အချိန်မှာအစိုးရအနေနဲ့ဒီကိစ္စတွေကိုဒီနေရာတွေတောင်းပန်ကြည့်ရဆိုတဲ့ပြင်ပြချက်ရမှာသွားလို့ရတဲ့ဟာမရှိပါဘူး။ဒါကတော့လုံထုံးလို့မြန်ပိုင်းမှာဒီလိုက်စားကိုတောင်းမှုကိစ္စကအရင်ကဒီကနေဒါသွားဖို့အတွက်ပြင်ပြထားလားအစိုးရကခွင့်ပြုထားလားဒါကိုကျွန်တော်ဒီစိတ်စိတ်ကမသိရတဲ့ပြောရဖြစ်ပါတယ်။ပါလို့ဆိုလို့ရှိရင်အစိုးရဘက်ကပြောတာကသူခွင့်ပြုဖို့တောင်းထားတဲ့အခြေအနေမှာလိုင်ဇာမပါဘူးဒီကချင်ပြည်နယ်ဆိုတာပဲပါတယ်ခိုးရောက်မှလိုင်ဇာကိုသွားမယ်လို့ပြောခြင်းကသူတို့မြင်လိုက်ရောနိုင်မှုမဖြစ်ဘူးဆိုတဲ့အချက်လည်းရှိနေတဲ့အတွက်ဒီအားကတော့ကျွန်တော်တို့သူ့ရဲ့သူတို့နှစ်ယောက်ရဲ့အစိုးရနဲ့အထူးဆောင်ဆက်စည်းအရာရှိကြားထဲမှာအရင်တော့ဘယ်လိုမျိုးသဘောတူညီထားလဲဆိုတဲ့အချက်ကိုအများကြီးမကြည့်ပါနဲ့တကယ်လို့ခွင့်ပြုထားပြီးတော့မှခိုးရောက်ပြီးမှမသွားရဘူးဆိုရင်တော့အစိုးရဘက်ကလို့ပြောရမယ်တာဝန်တရားကိုချိုးဖောက်တာဖြစ်ပါတယ်။အဲ့လိုမျိုးလုံးဝမလုပ်တဲ့အရာမျိုးဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တရရှင်တူလေးလိုက်ပေါ်တင်ပါမယ်။ရခိုင်မျိုးသားရေးကိုနိုင်နိုင်နဲ့ကိုနိုင်နိုင်ဆွေးနွေးခြင်းတဲ့အကြောင်းအရာမေးမြန်းခြင်းတဲ့အကြောင်းအရာဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ပါတယ်။ကျွန်တော်တို့အခုမစ္စတာကင်နနာကိုကျွန်တော်တို့ရခိုင်ပြည်သူတွေတန်ခေါ်ဆန္ဒပြတာတွေကိုကျွန်တော်တို့ထောက်ခံပါတယ်။သူရရစစ်တွေမျိုးမျိုးဖမတွေ့အတွေ့မခံလိုက်တာကိုလည်းထောက်ခံပါတယ်။ကျွန်တော်တို့ဒီကဘာရေးတဲ့မှာဒီရခိုင်ပြည်သူတွေကတစားခံမဖြစ်ဖို့တော့လေမြန်မာနိုင်ငံအစိုးရအပေါ်မှာအဓိကမှုတည်နေပါတယ်။ဒီခုဖြစ်ပေါ်လာတဲ့အာမြန်မာတိုင်းနိုင်ငံမြန်မာအစိုးရနဲ့ပြည်သာဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်လူမျိုးတစ်မျိုးဒီနေ့ဖြစ်နေတဲ့ကိစ္စမဟုတ်ဘူးကြောင့်ဟု
တ်ကဲ့ကိုနိုင်နိုင်လိုင်းပြတ်သွားရထင်ပါတယ်ကျွန်တော်ဒီသူပြောတာနဲ့ပတ်သက်လို့ပါကော်မျိုးမင်းကိုပဲကျွန်တော်မေးမြန်းချင်ပါတယ်ကော်မျိုးမင်းအခုရခိုင်ပြည်နယ်သွားတဲ့အချိန်မှာရခိုင်မှာဒီမစ္စတာကင်နနာရဲ့လောက်ရနဲ့ပတ်သက်ပြီးတော့ဆန္ဒပြတွေလုပ်ငန်းနဲ့ပတ်သက်ပြီးတော့ဆန္ဒပြတွေကျွန်တော်တို့တွေ့ခဲ့ရပါတယ်ခင်ဗျာအဲ့ဒီအချိန်မှာသူတို့ဘက်ကပြောတာကလည်းမစ္စတာကင်နနာရဲ့အစီအကံချက်တွေတကယ်တကယ်မှပြောဆိုချက်တွေဟာဗက်လိုက်မှုရှိတယ်ဆိုပြီးတော့ဒီရခိုင်ရေခင်းကိစ္စနဲ့ပတ်သက်လို့တုံ့တက်တယ်သူတို့ပြောကြပါတယ်ခင်ဗျာကော်မျိုးမင်းဘယ်လိုယူဆပါလဲ
ဟုတ်ကဲ့ပထမဦးဆုံးဒေတာခံကြည့်လို့ယူနေသူ့ပေါ်မှာလက်မခံဘူးဆိုတဲ့အကြောင်းညာသူကနေဗက်လိုက်မှုရှိတယ်ဆိုလို့ဒါလက်မခံဘူးညနေကဆန္ဒပြတာဒါကတော့သူရဲ့သဘောပါအော်ကျွန်တော်မြန်မာမှာမပြောနေပါဘူးအကြမ်းဖက်တာမဟုတ်ဘူးမြန်မာဆိုတာဆန္ဒခတ်ခေါ်ကောင်ကလူတိုင်းရဲ့အခွင့်အရေးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကြည့်ဖို့ဆိုအတဲ့ချက်ကတော့သူ့ကိုသူ့ရဲ့လူသားတိုင်းကလူ့ကြောင့်နေတဲ့ဆန္ဒပြလာလားလူခွင့်လေးသူ့ဆောင်တဲ့စစ်စီးမှုတွေတာဝန်ရှိတဲ့သူတွေကဆန္ဒပြလာတာဒါကိုကျွန်တော်လောက်ကြည့်လို့အပ်ပါတယ်တကယ်လို့ဒါလူခွင့်ရေးဆောင်တဲ့စစ်စီးရာရှိတယောက်ကိုဒါလေးကိုဆန္ဒပြရင်တော့အဲ့ဒီမှာဒီကနေ့ဖြစ်ပေါ်နေတဲ့လူခွေရေးဆိုင်ရာအချက်လက်တွေမသိပါဘူးဆိုရင်ခံရတဲ့လူတွေအများကြီးပြင်လာပါတယ်။သူ့အနေနဲ့တစ်ခါတလေရလို့ရှိရင်တတိယလူကိုသိဖို့ရရှိလို့သိဖို့ရဒီမှာမူတည်ပြီးတော့ဒီနေရာကိုသုံးသပ်တာရှိပါတယ်။အဲ့တော့ဒီလိုသိဖို့တဲ့ဒီသိဖို့ပြီးသုံးသပ်ချက်ရေးတဲ့သူတယောက်ကိုအဖြစ်မှန်တိုင်းမသိဖို့အတွက်အဖြစ်မှန်တိုင်းသိတဲ့တတိယလူများရှိဘူးဆိုလို့ရှိရင်တော့တကယ်ဖြစ်တဲ့သူတွေရဲ့တတိယလူများရှိတဲ့နည်းရရှိရတဲ့ဒီမှာမူတည်နိုင်ပြီးတော့ရေးရတဲ့ပုံစံမျိုးဖြစ်သွားနိုင်ပါတော့ကျွန်တော်ဆွေးနွေးကြည့်ပါရစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တစ်ချက်တစ်ဆက်တည်းမေးလိုက်ချင်တာကအခုလိုမစ္စတာကင်နနာကိုဝေဖန်တာရခိုင်ပြည်နယ်တဲမှာလည်းမဟုတ်ပါဘူးမြန်မာနိုင်ငံနေရာတော်တော်များများမှာကျွန်တော်ကြားနေရပါတယ်ဆိုတော့ တချိန်လုံးကမြန်မာလူထုတော်များများကမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကိုအားကိုးယုံကြည်ကြပါတယ်ဒီကုလသမဂ္ဂကုစရေတွေကိုလည်းသူတို့အားကိုးယုံကြည်ကြပါတယ်ဒါပေမဲ့အခုအခြေအနေမျိုးကြောင့်ပဲဒီကုလသမဂ္ဂလူခွင့်ကုစရေတွေအပေါ်မှာအားကိုးယုံကြည်မှုကျသွားတယ်လို့ပြောယူဆနိုင်လားလူထုအနေနဲ့ဟုတ်က
ဲ့ဒီအခြေအနေမှာကျွန်တော်တို့ဒီလူခွင့်ရေးဆိုတာတွေကကျွန်တော်တို့မကောင်းဘူးတော့ဗာလည်းလူခွင့်လို့စားပြီးလည်းမကောင်းဘူးကုလသမဂ္ဂလည်းမကောင်းဘူးဆိုတော့အခြေအနေစာရင်တချို့ရေးပေါ်လာတာကကျွန်တော်အတိထားမိပါတယ်အဲ့ဒီမှာကကျွန်တော်တို့ကအားလို့အားမရရှိပြဖြစ်တဲ့ကြောင့်မလို့လားဒါမှမဟုတ်ရှင်ရင်ဒီလိုမျိုးကိစ္စတွေပေါ်မှာတခြားအခြေအနေမနိုင်အောင်စီယုံလို့ပြောတဲ့ပုံစံတွေကြောင့်လားဒါကူတော့ကျွန်တော်တို့စဉ်းစားဖို့လိုအပ်ပါတယ်ဘာဖြစ်လို့ဆိုတော့မစ္စတာကန်တနာအနေနဲ့သူ့ရဲ့အစီရင်ခံစားရေးသားတဲ့ဖြစ်ပေမှာသူရရှိတဲ့တရင်ပေါ်မှာမူတည်ရေးသားနိုင်ရင်သူ့ရဲ့နောက်ပုံကူကြီးမပါတာတော့သိကြပါတယ်ဒါပေမဲ့အဲ့လိုမျိုးရရှိတဲ့တရင်မျိုးညှ့မှုကြောင့်ဒီလိုရေးသားတဲ့နေရာမှာတချို့နေရာတွေမှာတုံ့ပြန်ချက်လဲတာရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အဲ့လိုမျိုးလုံဆောင်မှုကလူခွေလှူရှာမှုတစ်ခုလုံးနဲ့ထိခိုက်ပြီးတော့လူခွေဆိုတာမကောင်းမှုဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့အမှန်မခံသူလူဘူးခင်ဗျ။လူခွေဆိုတာကျွန်တော်တို့ကတော့ဒီပြကရက်ကြီးရဲ့ဟာမျိုးလဲလူခွေပါပဲ။ညီညာရေးအတွက်လက်ကလည်းလူခွေပါပဲ။ခွဲခြားမှုပုံစံများကိုလက်မခံနိုင်တဲ့လဲလူခွေပြည့်ရပါပဲ။ဒီလိုမျိုးပုံစံမျိုးကိုကျွန်တော်တို့ပို့ထွက်တာတော့အားလုံးကိုတတိချင်းသိနေပါတယ်။
ဟုတ်ကဲ့ကျွန်တော်ကိုဘူကြီးကိုပါမေးလိုက်ချင်ပါတယ်ကိုဘူကြီးဒီမစ္စတာကင်နာနာနဲ့ပတ်သက်လို့မြန်မာလူထုရဲ့ယူဆပေါ့ခုနကကျွန်တော်ခုနပြောသလိုပါဆန္ဒပြမှုတွေပါလဲကြုံလာတဲ့ခါကျတော့ဒဇုံတရားများအာကူယုံကြည်မှုရော့ကျလာတယ်လို့တွက်နိုင်လားကိုဘူကြီးအမြင်ဘယ်လိုရှိပါလဲ
ဟုတ်ကဲ့ကျွန်တော်ဒီဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့ကင်နာနာနဲ့တွေ့တဲ့အချိန်မှာလဲကျွန်တော်တို့ပြောဖြစ်ပါတယ်ဆိုပြတဲ့အချိန်မှာကင်နာနာကတော့ဘာပြောလဲဆိုတော့ဆန္ဒကြတယ်ဆန္ဒပြခွင့်ရလာတယ်သူ့ကိုမချိန်ဘူးလို့ပြောခွင့်ရလာတယ်ဆိုတော့လဲဒါလူတူကြီးတောင်းပွင့်လူအစုတစ်ဖွဲ့ရဲ့ဒီလုပ်ပိုင်ခွင့်ဖြစ်ပါတယ်အဲ့ဒီအတွက်သူကလည်းဒီဆန္ဒပြတဲ့သူတွေနဲ့သူတော်ရောက်တွေ့ဆုံတာရှိတယ်ဆန္ဒပြတဲ့သူတွေဘာကြောင့်ဆန္ဒပြတယ်လဲဆိုတော့သူနားထောင်နိုင်မှုရှိပါတယ်ဒါသူ့ဘက်ကထုတ်မယ်ချက်ပေါ့နောက်တစ်ခုကသူလက်တွေ့တဲ့အချိန်မှာကျွန်တော်တို့ပြောပြတာရှိတယ်အခုမီဒီယာထဲမှာပါနေတဲ့ဗုဒ္ဓဘာသာဘုန်းကြီးတွေကိုတွေ့တဲ့အချိန်မှာသူ့ရဲ့ဆက်ဆံမှုနေထိုင်ပုံဒီအစ္စလာမ်နိုင်ငံဘာသာရေးကောင်းဆောင်နေတဲ့တွေ့တဲ့အချိန်မှာသူ့ရဲ့နေထိုင်ပုံပေါ့အဲ့ဒီလိုပဲပတ်သက်ပြီးကျွန်တော်တို့မေးခွန်းထုတ်ဖြစ်ပါတယ်ထုတ်ပြတဲ့အခါကျတော့သူကပြောတာကတော့ဗုဒ္ဓဘာသာပုံကြီးနဲ့တွေ့တဲ့အချိန်မှာသူဗုဒ္ဓဘာသာဝင်မဟုတ်ပေမဲ့လက်အုပ်ကြည့်ပြီးတော့အယူသိပေးပါတယ်။သူထိုင်တဲ့အခါမှာဒီဟိုခုံဒရန်နေရပေါ့နော်ညောင်းရတဲ့အခါမှာသူပုံစံတောင်းတာရှိပါတယ်။အဲ့ဒီဟာကိုမီဒီယာတွေကအဆအဆုံးကိုမတင်ပြဘဲနဲ့သူတို့လူချင်းတဲ့ပတ်ကနေပြီးတော့စွဲပြီးတော့သူ့ကိုဒီဘာသာရေးဘာသာနှစ်ခုကြားမှာဆက်နွယ်တဲ့အောင်ဖန်တီးတယ်ဆိုပြီးတော့သူကတော့စိတ်မကောင်းတော့ဖြစ်သွားတဲ့မျိုးတွေရှိပါတယ်။အဲ့တော့ကျွန်တော်ကစဉ်းစားကြည့်မိတာဒီလိုမျိုးဖြစ်တယ်ပေါ့။တချို့မီဒီယာတွေကဒီလိုချက်ချင်းချင်းနဲ့ဟိုခင်တန်းနာကိုလူလူထောက်ခံမှုမရအောင်ခင်တန်းနာနဲ့ဘဝစီတူတွေကြားထဲမှာကြုံကြုံပြတ်တော့ပြတ်ပြတ်တော့အောင်ဒီလိုချက်ချင်းချင်းနဲ့လုပ်တယ်ဆိုကျွန်တော်တို့ထင်မြင်မိတာရှိပါတယ်။နောက်တစ်ခုကလည်းဒီခင်တန်းနာကလူခွေနဲ့ပတ်သက်လို့ရှိရင်ဘယ်လိုမှမရှိဘူးဆိုတာကိုကျွန်တော်တို့နှစ်ပေါင်းများစွာတွေ့လို့ရတယ်နဲ့သိထားရတယ်ရှိပါတယ်။သူကိုယ်တိုင်ကလည်းသူ့ရဲ့မိဘတွေကိုယ်တိုင်ကအာဂျင်တီးနားမှာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးလေ။အဲဒီတော့ဒီလူတွေရဲ့ဖိနှိပ်မှုတွေချုပ်ချယ်မှုတွေကိုသူချုပ်ချယ်မှုတွေကိုသူလုံးဝလက်မခံပါဘူး။အဲ့ဒီဖိနှိပ်ခံရတဲ့ချုပ်ချယ်ခံရတဲ့လူတွေဘက်ကနေပြောသူကအများကြီးရက်ပြီးပူကျိုးသွားနေတဲ့သူဖြစ်ပါတယ်။နောက်ဒီသတိသူအစီရင်ခံတာရေးတဲ့အခါမှာအဖွဲ့အစည်းတစ်ခုတည်းကနေပေးတဲ့ဟာမျိုးကိုသူကအခြေခံရေးတာမျိုးမဟုတ်ပဲနဲ့အဖွဲ့အစည်းတစ်ခုကနေပြောရရှိတဲ့တင်းချက်လက်တွေကိုသူကအခြေခံပြီးတော့ဒီအဖြစ်နိုင်ဆုံးနောက်ဒီလူ့ခွင့်ရေးတိုးတက်ဖို့အတွက်အကောင်းဆုံးဖြစ်တဲ့အကြံဉာဏ်တွေကိုပဲအကြံဉာဏ်တွေကိုပဲသူကအစိုးရကိုပဲဖြစ်ဖြစ်နိုင်ငံတကာကိုပဲဖြစ်ဖြစ်ပေးနေရှိပါတယ်။အဲ့လိုပေးနေတဲ့အတွက်တကယ်လို့များသူ့ကိုမြဝပြည်သူလူထုကနေပြီးတော့ရုံမတန်ရာဖြစ်တာမျိုးတို့မထောက်ခံတာတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူ့ခွင့်ရေးချုပ်ပေါက်ခံရတဲ့သူတွေတော့ပဲနင်းလာတာပုံပြောဖြစ်မှာပါအဲ့လိုမဟုတ်ဘဲနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့အစိုးရအုပ်ချုပ်တဲ့သူတွေဖိနှိပ်တဲ့သူတွေဘက်ကနေပြီးတော့ပို့ပြီးတော့အသာစီးရတော့မယ်အဲ့လိုပုံစံမျိုးဖြစ်အောင်ဖန်တီးနေတယ်လို့ကျွန်တော်မြင်ပါတယ
်ကျွန်တော်နောက်တစ်ချက်သတိထားမိတာကအခုနောက်ပိုင်းအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်း truth တော့ဒီဘာသာရေးနဲ့လူမျိုးရေးပြဿနာတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီလူခွင့်ရေးနဲ့ပတ်သက်လို့ပေါ့တချို့ဒီမိုကရေစီရေးမှာတောက်လျှောက်လှုပ်လာတဲ့လူတွေကိုထင်အောင်ပြောတာရှိပါတယ်ဒီလူခွင့်ရေးနိုင်ငံတကာလူခွင့်ရေးစံနှုန်းစံထားတွေကိုတွတ်သွင်းလို့ချက်ချင်းမရဘူးဆိုတဲ့အယူဆမျိုးပြောတာကြီးကျွန်တော်အင်တာဗျူးတွေမှာလည်းတွေ့ရပါတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အခြေအနေကဒီနိုင်ငံတကာလူခွင့်ရေးစံနှုန်းစံထားတွေကအခုနောက်ပိုင်းမှာနောက်ရောက်လာတယ်လို့ရောမြင်မိလားကိုဘိုးကြီးဘယ်လိုယူဆပါလဲအခုနေထားမှာ
ဆိုတော့အဲ့တော့ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့ပြဿနာတွေနောက်တစ်ခုအစိုးရကဟိုအင်မတန်အားနေတဲ့အစိုးရဖြစ်တယ်အစိုးရကိုယ်တိုင်ကလည်းအားကောင်းတဲ့အစိုးရမဟုတ်တာလည်းတစ်ချက်ဖြစ်တယ်။နောက်အစိုးရကိုယ်တိုင်ကလည်းပြည်သူလူထုကိုလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ပညာပေးမှုခေတ်ဆက်ဆက်မှာလည်းအားနေကြတာရှိတယ်။အဲ့လိုရှိတဲ့အခါကျတော့လူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့လူတွေကိုယ်တိုင်ကလည်း
ပြည်သူလူထုကိုလည်းတချို့နေရာတွေမှာသိတာတွေရှိပေမဲ့တော်တော်များများကမသိသေးတာတွေလည်းတော်တော်များများဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကြောအခုချိန်မှာလူ့ကွန်ရုံးဆက်ပြီးတော့မိတ်ဆက်ရတယ်အကောင့်တွေပေါ်နေရတယ်ဆိုတဲ့အချိန်မှာအားသာချက်အားနည်းချက်တွေတော့ရှိနေမှာပါဒါပေမဲ့ဒီလိုအားသာချက်အားနည်းချက်တွေကစနေပြီးတော့ပဲအစိုးရဘက်ကလည်းသူ့ပြင်သိနေတာတွေသူ့ပြင်ပြည်သူလူထုဘက်ကလည်းပြည်သူလူထုကိုလည်းကြံတဲ့ဒီလူထုချိန်ကလူ့အဖွဲ့ကြီးကပို့ပြီးတော့ဒီတဲ့ပညာပေးခွင့်ရလာအောင်တော့ဆက်တင်ကြောင်းတွေမှာလည်းလူ့အခွင့်အရေးကိုတကယ်ချေချေမြေမြေသိလာအောင်သင်ကြားပြတာမျိုးတွေဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့တဖြည်းဖြည်းတိုးတက်အောင်လုပ်တော့မှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်အချင်းလဲဆီသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဥအောင်မျိုးမင်းဥပုကြီးနှူးလုံးကျေးဇူးအများကြီးတင်ပါတယ်တော်ရရှင်တွေဆွေးနွေးပေးတဲ့ပုံကိုယ်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြပါခင်ဗျာကျွန်တော်တားညို့ပါ